ာဏာသိမ်းမှုစန့်ကျင်တဲ့ပြည်သူခုခါစစ်နဲ့အတူပြည်သူကာကွယ်ရေးတပ်တွေပေါက်ဖွားလာပါတယ်။ပြည်သူတပ်ဖွဲ့ရပ်တည်နိုင်ဖို့ရန်ပုံငွေလိုအပ်တဲ့အတွက်ပြည်တွင်းပြည်ပမှာရန်ပုံငွေရှာတဲ့လှုပ်ရှားမှုတွေပေါ်ထွက်လာပါတယ်။ CDM အာဏာပီဇာရေးလှုပ်ရှားမှုမှာပါဝင်သူတွေနဲ့စစ်ဘေးရှောင်ဒုက္ခသည်တွေအတွက်လည်းရန်ပုံငွေရှာကြရပါတယ်။နိုင်ငံခြားရောက်မြန်မာပြည်သားတွေဟာနှီးမျိုးစုံနဲ့ရန်ပုံငွေရှာကြပါတယ်။ဒါပေမဲ့အချိန်တိုအတွင်းအများအပြားပေါ်ထွက်လာတဲ့ပြည်သူကာကွယ်ရေးတပ်အလုံးကိုလက်နက်ပစ္စည်းအလုံးလောက်ပေးနိုင်ဖို့ခက်ခဲနေစေဖြစ်ပါတယ်။စကိုင်းတိုင်းကလေးမျိုးနဲ့ချင်းပြည်နယ်မှာခုခါစစ်ဆင်နွှဲနေတဲ့ဇိုမီပြည်သူကာကွယ်ရေးတပ်ဇိုမီ PDF ကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကထောက်ပံ့ငွေသိန်း220တတိယအကြိမ်လူရန်းကြောင်းဇိုမီ PDF ကဖေဖော်ဝါရီလ12ရက်နေ့ကကြေညာပါတယ်။ဒီလိုပြည်သူလူထုနဲ့ပြည်သူအစိုးရကလက်နက်ကင်တပ်ဖွဲ့ကိုထောက်ပံ့တာမျိုးအရင်ကမကြဘူးပါဘူး။တိုင်းရင်းသားတပ်ဖွဲ့တွေဟာမိမိတို့ဖာလာမိမိတို့ရံမုံငွေရှာပြီးလက်နက်ကင်တော်လှန်ရေးဆင်နွှဲနေကြတာဖြစ်ပါတယ်။မူရစ်ဆေးကြောင်းမြက်ကြောက်စိမ့်နဲ့ဆက်ကြီးကောက်ခံမှုတွေဟာရံမုံငွေရတဲ့ရင်းမြစ်တွေဖြစ်ပါတယ
်။ကချင်တပ်ဖွဲ့တွေဟာကျောင်းစင်းကျောင်းမြတ်နဲ့အခြားတယံဇာတာတွေတရုတ်နိုင်ငံကိုရောင်းပြီးရန်ပုံငွေရှာလာတာနှစ်ပေါင်းအတော်ကြာနေပါပြီ။ဒီလိုရောင်းစားစရာတယံဇာတာမရှိတဲ့ရှမ်းပြည်နယ်မှာတော့လက်နက်ကင်တွေရဲ့ရန်ပုံငွေဟာမူရစ်ဆေးဝါးဖြစ်ပါတယ်။ကိုကန့်ဝမိုင်းလာတပ်ဖွဲ့တွေဟာမူရစ်ဆေးကရတဲ့ရန်ပုံငွေကြောင့်ရှင်သန်ကြီးထွားလာကြတာဖြစ်ပါတယ်။စေဆိုးရတွေဖွဲ့စည်းထားတဲ့ကာကွယ်ရေးအမိခံပြည်သူစစ်ဟာမူရစ်ဆေးကနေရန်ပုံငွေရှာခွင့်ရတာသူတွေဖြစ်ပါတယ်။မဆလာခင်မှာကာကွယ်ရေးတပ်ဖွဲ့ကိုဘိန်းထုတ်ခွင့်ပေးထားသလိုအခုခင်မှာလည်းပြည်သူစစ်ကလှုပ်ခွင့်ရနေပါတယ်။အာနာဒီဆောက်ရမှာဘိန်းမောင်ကိုပြည်သူစစ်ဟာအရေးပါလာပါတယ်။တချို့ဆိုရင်ကြမ်းဖက်ပါတီဝင်လွတ်တော်ကိုယ်စားလှယ်တွေတောင်ဖြစ်လာကြပါတယ
်။ပြည်သူလွတ်မြောက်ရေးတပ်အတွက်နိုင်ငံခြားရောက်ပြည်သူတွေကရံမုံငွေရှာပေးတဲ့နေရာမှာကြီးရီလင်္ကာဟာထင်ရှားပါတယ်။1983က2009အထိ26နှစ်ကြာဖြစ်ပွားတဲ့တမန်လွတ်လပ်ရေးစစ်ပွဲမှာတမန်ပျောက်ကြားကိုနိုင်ငံခြားရောက်တမန်တွေကနှစ်စဉ်ဒေါ်လာတန်း200လောက်ရန်ပုံငွေထောက်ပံ့နိုင်ခဲ့ပါတယ်။တမန်ပျောက်ကြားအရင်းနှိမ်သွားတဲ့2009ခုနှစ်မှာနိုင်ငံခြားရောက်တမန်ဦးရေဟာတလန်းလောက်သာရှိပါတယ်။တမန်တပ်ဖွဲ့ကိုအမေရိကန်နဲ့ကနေဒါအစိုးရတွေကအကြမ်းဖက်အုပ်စုအဖြစ်တတ်မှတ်လိုက်တဲ့နောက်ပိုင်းမှာနိုင်ငံခြားတမန်ရန်ပုံငွေလှူရှားမှုလေအရှိန်ပြေသွားပါတော့တယ်။ဒါပေမဲ့လက်နက်ကင်လှူရှားမှုပြီးဆုံးသွားတာတောင်တမန်လူမျိုးရေးလုပ်ငန်းတွေကိုဆက်လုပ်ဖို့ရန်ပုံငွေထောက်ပံ့လိုသူတွေနိုင်ငံခြားမှာအများကြီးရှိနေပါသေးတယ်
။မြန်မာပြည်မှာတော့ဒေသခံခေါင်းဆောင်စစ်ဘိုလ်ပြည်သူစစ်တိုင်းသားလက်နက်ကင်နဲ့တရုတ်လုပ်ငန်းရှင်စတဲ့ပုဂ္ဂိုလ်တွေဟာမွေးရစည်းစည်းကွက်မှာရန်ပုံငွေရှာကြပါတယ်။စစ်ခေါင်းဆောင်တွေအာဏာတည်မြဲရေးကိုပံ့ပိုးကူညီတဲ့မွေးရစည်းမောင်ကိုဟာစစ်တပ်ရဲ့မဟာမိတ်ဖြစ်လာပါတယ်စစ်တပ်ရဲ့ပါတီရံမုံငွေရှာရမှာလဲဘိမောင်ကိုဟာတဒတ်တအားပါဝင်နေပါတယ်စေယုစုနဲ့အစဉ်ပြည့်တဲ့မူရစေးလုပ်ငန်းရှင်တွေဈေးွက်စည်းဝါးရေးမှာအခိုင်အမာနေရာယူထားကြပြီးတဖြည်းဖြည်းနဲ့နိုင်ငံခြားကပါအတိအမှတ်ပြုရတဲ့အဖြစ်ကိုရောက်လာပါတယ်ဥပမာပြည်သူစစ်ခေါင်းဆောင်ဟောင်းကွဲလွန်သူဘိမီရင်လော်စင်ဟန်ရဲ့သားဦးထွန်းမြင့်နိုင်ဟာအေရှားဝေါ်ကုမ္ပဏီပိုင်ရှင်ဖြစ်ပါတယ်နေပြည်တော်တိဆောက်ရေးမှာလဲပါဝင်ခဲ့သူဖြစ်ပါတယ
်အစိုးရစီကအသုံးစရိတ်ရပြီးကိုပိုင်လုပ်ငန်းတွေရှိတဲ့စစ်တပ်မှာရံပုံငွေအများဆုံးရှိပါတယ်ဒါကြောင့်စစ်တပ်ရံပုံငွေရှာတဲ့လုပ်ငန်းတွေကုန်ပစ္စည်းတွေကိုသပိတ်ပေါက်ဖို့လှုပ်ဆောင်နေကြတာဖြစ်ပါတယ်စစ်ကောင်စီအာဏာသိမ်းပြီးနောက်ပေါ်ထွက်လာတဲ့သခိုင်းမကွေးနယ်ချင်းပြည်နယ်ကပြည်သူ့ကာကွယ်ရေးတပ်တွေကိုဒေသခံတွေကရော NUG အစိုးရကရောတတ်နိုင်သရွေ့ရံပုံငွေထောက်ပံ့ကြပါတယ်သူတို့ကိုတံပြန်မှုအတွက်စိတ်ကောင်းစီကပြူစောတိအမိကပြည်သူစစ်တွေဖွဲ့ပါတယ်။ကျန့်ဖို့ပါတီအားကောင်းရာအရမှာဖွဲ့တာမို့ကျန့်ဖို့ပြည်သူစစ်ပါပဲ။ပြူစောတိရာစိတ်ကောင်းစီတက်ရဲ့ထောက်ပံ့ရေးရတာမဟုတ်ပေမဲ့အခြားပြည်သူစစ်လိုပဲလွတ်ပြိုင်ခွင့်တွေရကြပါတယ်။ရွာသူရွာသားတွေကိုအကျန့်ဖက်ဖမ်းဆီးတပ်ဖြတ်ပြီးအုပ်စာပစ္စည်းလူရတာဟာပြူစောတိရဲ့ရံပုံငွေရှာနည်းဖြစ်ပါတယ်။ပြူစောတိကိုစစ်တင်နှံပေးပြီးလက်နဲ့ထုတ်ပေးတာမို့လက်နေမဲ့ကြေးရော်တွေကိုလူရက်ပြီးမိရှုပ်ဖြစ်စီနိုင်တာဖြစ်ပါတယ်စစ်ကောင်စီတပ်ကိုသတင်းပေးဒလန်လုပ်သူတွေဟာလက်နေကင်ပြီးပြည်သူလူထုကိုအကြမ်းဖက်လူရက်တိုက်ခိုက်တဲ့ပြူစောတိဖြစ်လာကြောင်း သတင်းမီဒီယာတွေမှာဖော်ပြကြပါတယ်ခင်ဗျာ။